မြန်မာနိုင်ငံမှာဧပြီလ၁ရက်နေ့ကျင်းပဖို့ရှိတဲ့ဂျားပြတ်ရွေးကောက်ပွဲဟာလက်ရှိရွေးကောက်ပွဲကော်မရှင်အသစ်အတွက်အထွေထွေရွေးကောက်ပွဲကြီးမတိုင်ခင်စံသက်ဆောင်ရွက်ခွင့်ရတဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့2015ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့သူတွေကပြောပါတယ်။ဂျားပြတ်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရဲ့ညှိနှိုင်းဆွေးနွေးပွဲကိုအောက်တိုဘာလ24ရက်နေ့ကကျင်းပခဲ့တာပါ။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်။
လက်ရှိအနယ်ဒီအစိုးရကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကဂျာမြတ်ရွေးကောက်ပွဲတွေကိုအပြီလ1ရက်နေ့မှာကျင်းပမယ်လို့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ဂျာမြတ်ရွေးကောက်ပွဲနဲ့ဆိုင်တဲ့ညှိနှိုင်းဆွေးနွေးပွဲကိုနိုင်ငံရေးပါတီပေါင်း80ကတာဝန်ရှိသူတွေနဲ့တနင်္လာနေ့ကကျင်းပခဲ့တာဖြစ်ပါတယ်။အခုကျင်းပတဲ့ဂျာမြတ်ရွေးကောက်ပွဲဟာလက်ရှိရွေးကောက်ပွဲကော်မရှင်အသစ်အနေနဲ့အထွေထွေရွေးကောက်ပွဲကြီးမှာအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေနဲ့ပိုမိုကောင်းမွန်တဲ့ရွေးကောက်ပွဲဖြစ်လာရေးအတွက်အဆန်းလုတ်ခွင့်ရတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့2015အထွေထွေရွေးကောက်ပွဲကိုတနင်္ဂနွေနေ့အတိုင်းတာနဲ့လေ့လာစောင့်ကြည့်ခဲ့တဲ့ဒါနရှိဆောင်အဖွဲ့ကဒေါက်တာအောင်ထိုင်မင်းကပြောပါတယ
်ခုလိုဂျာပြတ်ရွေးကောက်ပွဲကျင်းပမယ်ဆိုတာလက်ရှိကော်မရှင်အသစ်အတွက်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဟိုအထွေထွေရွေးကောက်ပွဲမတိုင်ခင်ပါလေဒီလိုနည်းနည်းအချို့ဒါပြုလုပ်ခဲ့ဂျာပြတ်ရွေးကောက်ပွဲကိုလုပ်ခွင့်ရတာဟာသူတို့အတွက်ဟိုလေပထမအဆင့်ဟိုနော်စံသက်လုံဆောင်ရမယ်ဟိုစူးစမ်းကြည့်ရမယ်အရာအခုလိုထင်ပါတယ်ဗျကျွန်တော်တို့ဒီကောက်ဝိုင်းမဟုတ်ပြည့်တဲ့အတွက်ဒီလက်ရှိနေနေဒီမှာပဲဟိုအရင်ကဖြစ်ခဲ့တဲ့အလိုရချက်ဒီမှားရင်းနေမဖြစ်အောင်ပေါ့နော်လုံနိုင်ဖို့ဒီမဲလို့ကျွန်တော်ကတော့ရှင်းနေကြအဲ့တော့အရင်ကဖြစ်ခဲ့ခါတွေလို့ပြောရင်နှဲစင်းတွေကမတိကျတာလွှဲမားတာနောက်ပြီးတော့ပြင်ပြင်ဖို့လုပ်တဲ့အခါမှာအခက်အခဲကြီးကြုံခဲ့တာလေစတဲ့ဖြစ်ပေါ့နော်ဆိုအဲ့လိုဟာတွေပြုပြင်ပြည့်နေလို့ထင်ပါတယ်
ပြီးခဲ့တဲ့2015ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့6ကြိမ်မြောက်ရွေးကောက်ပွဲသာဖြစ်တာကြောင့်အတွေ့အကြုံနှေးပါပြီးဥပဒေနည်းဥပဒေပိုင်းဆိုင်ရာတွေမှာလည်းတိရှိမှုအားနည်းတယ်လို့ရွေးကောက်ပွဲအပြီးလပိုင်းအကြာမှာပြုလုပ်တဲ့2015ရွေးကောက်ပွဲသုံးသပ်ပွဲအပြီးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီအချိန်ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဦးတင်အေးကဝန်ခံပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းသတ်မှတ်ထားတဲ့လူဦးရေနဲ့မဲယုံမမျှတမှုတွေရှိခဲ့တဲ့အတွက်မဲရီတွက်တဲ့နေရာမှာပါနောက်နေ့ကြံ့ကြမှုတွေရှိခဲ့တဲ့အတွက်တတ်မှတ်ထားတဲ့လူဦးရေနဲ့မဲယုံအရေးအတွက်အချိုးအစားများတမှုရှိအောင်အခုဒီချိန်မှာအသေးအချာလှုပ်ဆောင်သင့်တယ်လို့လည်းဒေါက်တာအောင်ထမင်းကထောက်ပြပါတယ်
။တကယ်ရေတော့ပွဲလုပ်တဲ့အခါမှာလည်းမဲယုံတွေပေါ့မဲယုံတွေရဲ့ဒီနေရာအခင်းအကျင်းနဲ့ဒီတော့ပုံနေရာလည်းဒီလူစကြိုက်ပြန်လဲပြုပြင်ဖို့လိုမယ်လို့ထင်ပါတယ်ဗျ။ဘာကြောင့်လဲဆိုတော့မဲယုံအတွက်တတ်မှတ်ထားတဲ့လူဦးရေနဲ့မဲချနာရှင်လူဦးရေနဲ့မဲယုံရဲ့အနေထားတွေဒီအတွက်တည်းကပြတာမှုအချိုးညံ့မှုရှိတာလေဒါတချို့မဲယုံနေတဲ့အချိန်တွေကြောင့်လူတွေကလဲပေးရမှာအင်မတန်ခက်ခဲကြတာတွေပေါ့နော်ဒါတွေပြန်ပြုတ်ပြင်ပြင်နေတယ်နောက်ပြီးကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဂျုံခဲ့တဲ့အချိန်ပဲမဲယုံကြီးအတွက်မဲတဲ့အတွက်ကြောင့်မိုးလင်းတဲ့အချိန်ဆက်တိုက်ပြည့်တွက်နေရတာတွေပေါ့နော်အဲ့အတွက်ဟိုလုပ်ငန်းစဉ်နှိပ်ပွေးခဲ့တာတွေအဲ့ဒီချက်လက်ဒီပေါ်မူတည်ပြီးတော့ကျွန်တော်တိုင်းနာထိတာတွေမှာပါရောသောဖြစ်ပြောင်းနေခံရတဲ့ဒီမှာရောမဲပေးဖို့ခက်ခဲကြတာကိုတွေ့ရပါတော့
။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းဝေးလံခေါင်ဖျားတဲ့တိုင်းဒေသဒေသတွေအပါအဝင်တာမန်ပြည်သူတွေထံကိုရွေးကောက်ပွဲဆံရမဲဆန္ဒရှင်အသိပညာပေးလုပ်ငန်းတွေအားနည်းမှုရှိခဲ့တယ်ဆိုတာကိုလည်းတိုင်းဒေသပါတီတွေကထောက်ပြတာတွေရှိခဲ့ပူးပါတယ်။ဒါကြောင့်လဲရွေးကောက်ပွဲမှာအရေးကြီးတဲ့အချက်တစ်ခုဖြစ်တဲ့ရွေးကောက်ပွဲဆံရလူထုပညာပေးလုပ်ငန်းတွေကိုအချိန်ယူပြီးလူအများစုနားလည်အောင်လှုပ်ဆောင်သင့်တယ်လို့ဒေါက်တာအောင်ထမင်းကဆက်ပြောပါတယ်
ဒီတစ်ခါမှလည်းပဲပေါ့နော်ကျွန်တော်အနေနဲ့ဂျာမန်ရွေးကောက်ပွဲချင်းပါမယ်ဒေသတွေမှာအထူးအားနည်းခဲ့တာကတော့အထူးအားနည်းခဲ့တဲ့အရာတစ်ခုကတော့မဲဆန္ဒရှင်ပညာပေးတာပေါ့နော်ဆိုတော့လက်ရှိဂျာမန်ရွေးကောက်ပွဲလုပ်မဲ့ဒေသတွေမှာမဲဆန္ဒရှင်ပညာပေးတာကိုအထူးအားရုံစိုက်ပြီးတော့ဂရုစိုက်လုပ်ဖို့လိုမယ်လို့ထင်ပါတယ်ဗျအဲကြောင့်လဲဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာလည်းတကယ်ကကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေရဲ့အဲ့တော့ဆင်းဝင်စားမှုမြန်မာပြီးတော့အ내ကလေးကတန်းစီနေကြတဲ့လူတွေရဲ့တရားကုညီတဲ့သူတွေရဲ့ကြောင့်သာတော်လေးကိုမဲခဏပြေးနိုင်တဲ့လူများခဲ့ပေမဲ့ကျွန်တော်တို့ရဲ့အထွေထွေအရာမဲခဏရှင်ပညာအသိပညာနဲ့ပတ်သက်ရင်ကတော့အားနည်းနေသေးတာကိုတွေ့ရပါတယ်ဗျ။အဲ့တော့ဖြစ်နိုင်တယ်ဆိုရင်တနေ့လောက်ဆောဆောနဲ့ခဏခဏမပြောင်းလဲပဲနဲ့ပေါ့နော်။ဒီမဲပေးတဲ့လုပ်ငန်းလုံးထုံးလုပ်နည်းတွေဒီတရားပညာပေးတဲ့ကိစ္စလေးကိုအထူးလှုပ်ဆောင်တဲ့လို့ထင်ပါတယ်ခင်ဗျာ။
2018ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပမဲ့ဂျာပြတ်ရွေးကောက်ပွဲမှာလစ်လက်မဲဆန္ဒနဲ့18ခုကိုကျင်းပသွားဖို့မူလကစီစဉ်ထားပေမဲ့ညောင်ရွှေမြို့နယ်မဲဆန္ဒနယ်အမှတ်1ကပြည်နယ်လွတ်တော်ကိုယ်စားလှယ်ကွယ်လွန်သွားတာကြောင့်အဲ့ဒီနေရာအတွက်ပါတဘာတဲ့ကျင်းပသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ20ရက်နေ့ဆွေးနွေးပွဲအပြီးမှာကြေညာလိုက်တဲ့အတွက်စုစုပေါင်း Messana Nemi, Sakonia, to Javia, Yoko Bego, Chimpa, my Pipare. Let you Yoko Bego Machinado, Yoko Bue, a museum, ten twin gene, a change the Yaki Sarego, the Rinzarimas, Solins or Topian Toma Pipi, Messinegole, the ain't a sin, Senator Jack, call you double season, Tarelo, Pio Jagabarakina.